ချမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ပန်ဆိုင်အနီးမှာတော့ဒီလအစောပိုင်းတုန်းကစစ်ကောင်စီတပ်နဲ့ကိုကန့်တပ်တို့ကြားတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီလိုဖြစ်ပွားတဲ့တိုက်ပွဲတွေကြောင့်တရုတ်မြန်မာနယ်စပ်အနီးမှာစစ်ပြေးဒုက္ခတွေကတထောင်ကျော်ရောက်ရှိနေပါတယ်။ဆက်ပြီးတော့လည်းစစ်ရေးတင်းမာမှုတွေရှိနေတာကြောင့်ဒီစစ်ဆောင်ဒုက္ခတွေဟာနေရက်ကိုမပြောင်းနိုင်ကြသေးပဲဖြစ်နေပါတယ်။တစ်ချိန်တည်းမှာပဲကြောင်မဲမြို့နယ်ထဲမှာလည်းတိုင်းရင်းသားတပ်ဖွဲ့တွေကြားဖြစ်နေတဲ့တိုက်ပွဲတွေကြောင့်ဒေသခံတွေကဘေးလွတ်ရာကိုတိမ်းရှောင်နေကြရပါတယ်။ရန်ကုန်ကလာတဲ့ရှမ်းပြည်နယ်မြောက်ပိုင်းကစစ်ပြေးဒုက္ခတွေရဲ့အခြေအနေကိုအောင်မြတ်သူပြောပြပေးပါရှင်။
ရှမ်းပြည်နယ်မြောက်ပိုင်းမူဆယ်မြို့နယ်ပန်ဆိုင်ဒေသမှာစစ်ကောင်စီတပ်တွေနဲ့ MNDAA ကကိုကန့်တပ်တွေကြားဒီလ3ရက်နေ့ကတိုက်ပွဲတွေဖြစ်ခဲ့တာပါ။ဒီတိုက်ပွဲတွေဖြစ်ခဲ့ပြီးနောက်ဒေသခံရွာသားတထောင်ကျော်ဟာတရုတ်မြန်မာနယ်စပ်ဘက်ကိုထွက်ပြေးနေရကြောင်းစစ်ကောင်စီကတာဝန်ခံက VOA ကိုပြောပါတယ
်။စစ်ကောင်စီကတော့ငါ့အဖြစ်ကိုပြောတယ်။ဒါနဲ့မင်းဒီနယ်မှာအခုဖြစ်ပြီးပုံမှန်ပြည်ရအောင်ကြီးတဲ့ဒီစစ်တပ်ကဒီထူးပြီးနောက်ချုံကျတယ်ကောင်းတွေရပါဝန်ချင်လို့ရှိရ
လောလောဆယ်မှာ2016ခုနှစ်ကိုကန်စစ်ပွဲကာလကတိဆောက်ခဲ့တဲ့စစ်ဆောင်စခန်းအဆောက်အုံနေရာမှာအင်အောင်စု90ကျော်နေထိုင်ပြီးကျန်သူတွေကတော့အနီးအနားမှာတစ်ဝါနဲ့တဲထိုးနေတဲ့အကြောင်းပြောပါရယ်စစ်တမမှုတွေဆက်ရှိနေရာကြောင့်နေရမပြတ်နိုင်သေးပဲရေရှည်ဆက်နေရမယ်ဆိုရင်ရိခါအခက်ခဲရှိကြောင်းလည်းဆက်ပြောပါရယ်ဘော
လုံးစီတော့တိုက်ပွဲတွေမဖြစ်တော့ဘူးဒါကလည်းကျွန်တော်စစ်တမဖြစ်လာမလားဆိုတော့ကြောက်စင်းနဲ့အဲရလေအပြာမျိုးတွေဖြစ်နေဒီသင်ခတ်ကြည့်ပါမယ်ဆိုတာပေါ့လေနော်အဲ့ဒါဆိုပြတယ်အခုဒီချောင်းတဲ့အဖြစ်အပျက်တွေအချင်းကြားလာတဲ့ချိန်မှာပြတော့တာဒီလို
တရုတ်မြန်မာနယ်စပ်ရောက်ဆစ်ဆောင်တွေကိုပုဂ္ဂလိကအလူရှင်တွေကကူညီတာရှိပြီးအဖွဲ့စည်းလိုက်ကူညီတာမျိုးတော့မရှိသေးဘူးလို့ပြောပါတယ်ပန်ဆိုင်နဲ့မုံကိုဒေသဘက်မှာဒီလဆမိုင်းကစတင်ပြီးတိုက်ပွဲတွေကြိုးစားဖြစ်ပွားနေတာပါဒီလ73ရက်နေ့ကမွန်ဂိုဒေသဘက်မှာတန်လင်မြစ်ကိုဖျက်ကူးဝင်ရောက်လာတဲ့စစ်ကောင်စီတပ်ကိုဂျားပြတ်တိုက်ခတ်ခဲ့ကြောင်း MNDAA ကိုကန့်တပ်ဖွဲ့ကဒီကနေ့သတင်းထုတ်ပြန်ထားပေမဲ့အသေးစားအတည်ပြုချက်တော့မရသေးပါဘူး။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲဒေသဘက်မှာလည်း RCSS ရှမ်းတောင်တပ်ဖွဲ့နဲ့ TNLA တအန်းပလောင်တပ်ဖွဲ့တွေကြားမှာဒီလ10ရက်နေ့လောက်ကစတင်ပြီးတိုက်ပွဲတွေပြင်းထန်ခဲ့တာကြောင့်ဒေသခံတွေဟာစစ်ပေးလို့ရကိုတင်းရှောင်နေကြပါတယ်။ကျောင်းမဲမျိုးနဲ့ဟူးစွန်အုပ်စုပန်ဆန်ကျေးရွာကလူတရာလောက်ဟာကျူရှောမြောက်ကျေးရွာကိုလာရောက်တင်းရှောင်နေကြအောင်ဆစ်ဆောင်ရွာသားတူကပြောပါတယ
်ဒီမှာတော့လူတရာနဲ့တယောက်ကလေးနဲ့ကလေးရောက်ပါတယ်တရာနဲ့တယောက်ယောက်ျား26ယောက်မိန်းမ59ယောက်ကလေးရောက်ဟာ26ယောက်လောက်ရှိတယ်စိုက်ပွဲတော့မဖြစ်သေးဘူးဗျဒီနေ့နဲ့ဒီနေ့ဟာရွာကိုနီးလာတာလေနှစ်ဖက်စလုံးကိုဘက်ရွာလည်းစိုက်ပွဲဖြစ်တယ်ဒီဘက်ရွာပေးတယ်ဖြစ်တယ်လို့ဖြစ်နေတာ
ပန်ဆန်ရွာကဆစ်ဆောင်နေရကျူရှောမြောက်ရွာကိုဒီလ15ရက်နေ့ကရောက်ခဲ့တာဖြစ်တယ်လို့ပန်ကွဲရွာကဆစ်ဆောင်တရားကျော်ဟာနန်းစော့ရွာကိုတင်းဆောင်နေရကြောင်းဆစ်ဆောင်သူကပြောပါတယ
်ကျမတို့ကပန်ကွဲကနေဆောင်ခဲ့တာပါရှင်တနေ့ရက်နေ့ရှင်နန်းစော့စာတင်ကျောင်းပါရှင်တရားနဲ့17ယောက်ရှိရရှိ
ဆောင်တွေကိုဒေသတွင်အကူအညီပေးရေးအဖွဲ့တွေကစာနေကထောက်ပံ့ပေးတာပြီးဆောင်တဲ့စီဝါလိုအပ်တာတွေရှိနေကြောင်းလည်းဆစ်ဆောင်တွေကပြောပါတယ်ဆစ်ဆောင်အများစုဟာဘုံကြီးကျောင်းနဲ့စာသင်ကျောင်းတွေမှာစုပေါင်းနေထိုင်ကြရတာကြောင့် COVID-19 ရောဂါကူးစက်ပြန့်ပွားမှုကိုလည်းဆွေးနွေးကြပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကြောက်မဲတီဘောနမ်တူခြေတီစတဲ့မြို့နယ်တွေမှာပြီးကြရလပိုင်းက RCSS ရှမ်းတောင်ပိုင်းအဖွဲ့နဲ့ SSPP ရှမ်းမြောက်ပိုင်းနဲ့ TNLA တအန်းပူပေါင်းအဖွဲ့တွေကြားတိုက်ပွဲတွေပြင်းထန်ခဲ့ပြီးဒေသခံတွေထောင်လဲချီပြီးတိမ်းရှောင်နေရပါတယ်ခင်ဗျာ။
ဒါကတော့ရှမ်းပြည်မြောက်ပိုင်းကစစ်ပြေးဒုက္ခတွေရဲ့အခြေအနေကိုအောင်မြတ်သူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။